မရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ပွဲနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံပေါ်ဖိအားပေးခဲ့တဲ့ဆိုတဲ့စွဲချက်နဲ့ပတ်သက်ပြီးတော့ဒုတိယမြောက်ထိုင်ကြသူတဦးနောက်ထပ်ထွက်ပေါ်လာတယ်လို့အဲ့လူရဲ့ရှင်းနေကပြောလိုက်ပါတယ်။ဒီလူဟာပထမတစ်ယောက်တုန်းကလိုပဲထောက်လိုင်းအတိုင်းဝန်းကဖြစ်တယ်လို့ရှင်းနေမောက်ဇာယီက ABC ရုပ်သံရဲ့ This Week ဆိုတဲ့အစီအစဉ်ကိုပြောကြားခဲ့ပါတယ်။ပထမတစ်ယောက်တုန်းကအမေရိကန်နဲ့ယူကရိန်းသမ္မတတို့ကြားတယ်လီဖုန်းနဲ့ပြောကြားခဲ့တာနဲ့ပတ်သက်ပြီးတိုင်ကြခဲ့တာဖြစ်ပြီးတော့အဲ့တိုင်ကြမ်းမှုကြောင့်တမန်တော်ထရမ့်ဘက်မှအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အထိဖြစ်လာခဲ့တာပါ။ရှင်းနေသားကြီးဟာအဲ့တိုင်ကြသူနှစ်ယောက်စလုံးအတွက်ရှင်းနေလိုက်ပါဆောင်ရွက်ပေးသွားမှာဖြစ်ပြီးတော့ဒုတိယမြောက်တိုင်ကြသူဟာဒီကိစ္စနဲ့ပတ်သက်ပြီးတော့တိုက်ရိုက်သိရှိထားသူဖြစ်တယ်လို့လည်းပြောပါရတယ်။တစ်ချိန်တည်းမှာပဲဒီမိုကရက်တစ်ပါတီကတမန်တော်လောင်းဖြစ်လာဖို့အတွက်ရှေ့ကပြေးနေတဲ့ဒုသမဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းထောက်လှမ်းဖို့အတွက်ပြပဆိုးရတွေကိုတောင်းအားပေးနေရတဲ့ပတ်သက်ပြီးတော့အောက်လွတ်တော်ဒီမိုကရက်တွေဘက်ကသူ့ကိုအရေးယူနိုင်ဖို့လုပ်နေချိန်မှာပဲသူ့ပေါ်မှာဝေဖန်လိုက်တဲ့ Republican Party ဝင်တွေကိုလည်းသမ္မတ Trump ကအကြီးအကျယ်တုံ့ပြန်ဝေဖန်လိုက်ပါတယ်။2020သမ္မတရွေးကောက်ပွဲမှာသမ္မတ Obama ကိုအရင်နေခဲ့တဲ့ Republican ထက်လွတ်တော်အမတ် Mitt Romney ကဒုသမ္မတဟောင်း Joe Biden နဲ့ပတ်သက်ပြီးတော့စုံစမ်းဖို့တရုတ်နိုင်ငံကိုသမ္မတ Trump ကပြောကြားလိုက်တာနဲ့ပတ်သက်ပြီးဝေဖန်ခဲ့တာပါ။သမ္မတ Trump ကအခုလိုတရုတ်နိုင်ငံကိုတောင်းဆိုလိုက်တာဟာမှားယွင်းပြီးတော့တို့လို့ချုပ်ချားစရာကောင်းတယ်ဆိုပြီးတော့လည်းပြောကြလိုက်ပါတယ်ခင်ဗျာ